ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထိုးနေရာကိုစစ်ကောင်စီဘက်ကအစားထိုးခန့်အပ်လိုက်တဲ့ကိစ္စအပါအဝင်ကုလသမဂ္ဂကိုယ်စားလှယ်ဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းမဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအင်္ဂါနေ့မှစတင်လိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နေရာတွေကိုအဆုံးဖြတ်ပေးမဲ့ Credentials Committee အဖွဲ့ဝင်တွေကိုလည်းမနေ့ကပဲခန့်အပ်ခဲ့တာပါ။မတ်တန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတမတ်ကြီးဦးကျော်မိုးထွန်းနေရာကိုစားထိုးဖို့စစ်ကောင်စီရဲ့ဂျိုးပန်းမှုအပါအဝင်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်လက်ခံရေးအဆုံးဖြတ်ပေးရမယ်ကုလသမဂ္ဂ Credential Committee တစ်ကိုအင်္ဂါနေ့မှာကြေညာပါတယ်။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဗ်ဒူလာရှာဟစ်ကအခုလိုကြေညာပါတယ
်။ For the 76th session, the Credentials Committee should consist
86ကြိမ်မြောက်အထွေထွေညီလာခံအတွက်Credential Committee မှာ Bahamas, Bhutan, Chile, Thailand, Namibia, Russia, Sierra Leone, Sweden နဲ့ American နိုင်ငံတွေပါဝင်ပါမယ်
။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာ September 29ရက်နေ့မင်ကွန်းပြောမဲ့စီးရင်မှာတော့မြန်မာ၊ Guinea နဲ့ Afghanistan တို့ပါဝင်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆန္ဒသတ်အမတ်ကြီးအဖြစ်လက်ရှိတာဝန်ယူနေတဲ့တမ်မကြီးဦးကျော်မိုးထွန်းမင်ကွန်းပြောဖို့ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာဆရာနာတိတ်မှုကိုစန့်ကျင်ကြောင်းကုလသမဂ္ဂမှာအတိတလင်းမင်ကွန်းပြောခဲ့တဲ့တမ်မကြီးဦးကျော်မိုးထွန်းရဲ့နေရာကိုအနာသိစစ်ကောင်စီဘက်ကစစ်တမ်းမှုနဲ့အစားထိုးဖို့ကုလသမဂ္ဂမှာတင်ပြထားတာပါဒါပေမဲ့လည်းကုလသမဂ္ဂရဲ့အခုရွေးချယ်လိုက်တဲ့ Credential Committee အနေနဲ့ဒီသတင်းပါအတွင်းမှာတော့ဆင်းရဲနိုင်ပွဲမရှိဘူးလို့တန်တမအတိုင်းဝိုင်းကပြောပါတယ်ဆီယနာသိမ်းခံရတဲ့မြန်မာနိုင်ငံဤသူကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ခံထားရေးဆုံးဖြတ်ရဖွယ်ရှိတဲ့တခြားနိုင်ငံတွေလည်းရှိပါတယ်။အာဖဂန်နစ္စတန်နဲ့ဂီနီတို့ဖြစ်ပါတယ်။အာဖဂန်ရဲ့တာလီဘန်အုပ်ချုပ်ရေးအဖွဲ့အစ်ဘက်ကအရင်အစိုးရရဲ့တာမတ်ကြီးနေရာအစားထိုးဖို့တင်သွင်းထားတာမရှိသေးသလိုလက်တလောဆီယနာသိမ်းထားတဲ့ဂီနီနိုင်ငံဘက်ကလည်းမတင်သေးပါဘူး။ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာရေးအပါအဝင်နိုင်ငံတကာအရေးကိစ္စတွေနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေချာမဲခွဲပြီးမဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ပါတယ်။85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီယာကကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီချာခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ
်။ Take for example the General Assembly's work on Myanmar.
ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်မှုရှိရပါမယ်။ဒီအဖွဲ့ကြီးနှစ်ခုဟာဆက်ဆက်နေပါတယ်။အဖွဲ့ကြီးနှစ်ခုလုံးအတူပူးပေါင်းဆောင်ရွက်မယ်ဆိုရင်ခရီးရောက်နိုင်ပါတယ်။အဖွဲ့ကြီးနှစ်ခုတို့စန့်ကျင်ဘက်ဖြစ်နေမယ်ဆိုရင်တော့အဖွဲ့အစည်းတွင်ကွဲပြားသွားနိုင်တဲ့အန္တရာယ်ရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကြားမှာပူးပေါင်းညှိနှိုင်းဆောင်ရွက်မှုအကျိုးရလဒ်မှုတွေရှိပြီးလက်ရှိမှာအပြည့်အဝအတုံးမချနိုင်သေးပါဘူးဥပမာပြောရရင်အထွေထွေညီလာခံကမြန်မာစီးရီးယားနဲ့ပါလက်စတိုင်းအရေးတွေကိုဆောင်ရွက်မှုဟာလုံခြုံရေးကောင်စီကိုထောက်ခံမှုဖြစ်ပါတယ
်စက်တင်ဘာလ14ရက်နေ့မှာစတင်တဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအဖွင့်မိန့်ခွန်းမှာကမ္ဘာကြီးရာတွေကိုဖြည့်ရှင်းဆောင်ရွက်နိုင်ရေးပူးပေါင်းဆောင်ရွက်ချဖို့ကုလသမဂ္ဂအတူရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတိုက်တွန်းပါတယ်
By search for political and ideological dominance that fuels social unrest, mistrust.
နိုင်ငံရေးနဲ့ယူဝါဒဆိုင်ရာလွှမ်းမိုးချုပ်ကန့်လူမှုတွေကလူမှုရေးမတည်ငြိမ်မှုမယုံကြည်မှုအကြမ်းဖက်ဝါဒနဲ့လက်နက်ကိုင်ပြဖက်တွေကိုလှုပ်ဆော်ပေးနေပါတယ်။ဒါပေမဲ့လည်းဒီခက်ခဲတွေကွဲပြားမှုတွေကိုပြုပြင်နိုင်ပါတယ်
။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေနယူးယောက်ကုလသမဂ္ဂဌာနချုပ်အစည်းအဝေးတွေကိုကိုယ်တိုင်တက်ရောက်ဖို့စီစဉ်ထားပါတယ်။AP သတင်းအေဂျင်စီမှဖော်ပြထားချက်အရတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဂျော်ဒန်ဘရဲ့အဗ်ဒူလာဘရာဇီးလ်နဲ့ဗင်နီဇွဲလားသမ္မတတွေနောက်ဂျပန်အိန္ဒိယနဲ့ဗြိတိန်ဝန်ကြီးချုပ်တို့လည်းညီလာခံမှာတက်ရောက်မင်ကွန်းပြောဖို့ရှိနေပါတယ်ရှင်